စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ကိုင်ညီမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲရေး၂၁ရာစုပင်လုံညီလာခံတဲကနေပြီးတော့တိုင်းရင်းသားအဖွဲ့တွေအားလုံးပါဝင်ဆွေးနွေးဖို့အလွန်အရေးကြီးတဲ့အကြောင်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောပါတယ်။မနေ့တနင်္လာနေ့ကရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပင်လုံငင်းချမ်းရေးစကားဝိုင်းမှာတ နိုင်တယ်လေဆိုတဲ့အချက်အပါဝင်တိုင်းသားတွေဘက်ကသူတို့ရဲ့သဘောထားအမြင်တွေကိုဒေါအောင်ဆန်းစုကြည်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးသွားကြပါတယ်။မြန်မာတပ်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်တွေနဲ့တိုက်ခိုက်မှုဟာယုံကြည်မှုကိုပြတ်ပြားစေကြောင်းမဖွေးယူမွန်ကအခုလိုထောက်ပြသွားပါတယ်
။တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာယုံကြည်မှုတည်ဆောက်ဖို့အတွက်အဟံတားတွေကဘာတွေဖြစ်မလဲလို့ကျွန်မစဉ်းစားကြည့်တဲ့အခါမှာဒီလက်ရှိပေါ့နော်တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့ငြင်းငြိမ်ဆွေးနွေးလာနေတော့လည်းဖြစ်ပွားနေတဲ့စစ်ချိန်နဲ့နောက်တဲ့ဒီထိုးစစ်တွေကဒီလက်နက်မတ်ထိုးဖို့အတွက်အဖွဲ့အစည်းတွေအတွက်အခက်အခဲများဖြစ်နေသလားပေါ့နောက်တစ်ချက်ကတော့ဒီတူတူတကွဆွေးနွေးနေရင်းနဲ့မှတစ်ချိန်တစ်ချိန်မှာထိုးစစ်တွေဆင်လာမှုတွေနောက်တစ်ချက်ကဒီတက်မလို့အနေနဲ့ကောတတိရှိရှိနဲ့ကိုယုံကြည်စွာနဲ့ကောထိုးစစ်တွေကိုရပ်တန့်ပေးဖို့မဖြစ်နိုင်ဘူးလားပေါ့အဲ့ဒါလည်းကျွန်မစဉ်းစားမိတယ်
တပ်မတော်ဘက်ကထိုးစစ်တွေအများဆုံးရပ်ပြီးနိုင်ငံရေးစကဝိုင်းမှာအလုံးတန်းတူဆွေးနွေးနိုင်ရေးအချက်နဲ့ပတ်သက်လို့လေရခိုင်တိုင်းရင်းသားဦးဦးအောင်တန်းကအခုလိုဆွေးနွေးသွားပါတယ
်အခုစစ်ကြီးနေမြင်လာတာနဲ့အမျှထိုးစစ်တွေမြင်လာတာနဲ့အမျှကျွန်တော်တို့တိုင်းရင်းသားတွေကြားတွေကအမုန်းတရားတွေကပို့ပို့ကြီးထွားလာတဲ့ဟာကအင်မတန်ကြောက်စရာကောင်းတဲ့တစ်ချက်လို့ကျွန်တော်တို့လေးလာတွေ့ရှိရတယ်အဲ့ဒါရောကျွန်တော်တို့ဆိုလို့ရှိတာက2008ဟာကျွန်တော်တို့ညချင်းနှစ်လို့ကြွကြော်ထားတာနဲ့အညီကျွန်တော်တို့နိုင်ငံညှင်းချင်းချင်းလေဆိုရင်နံပါတ်1အနေနဲ့လုပ်တင်တာကထိုးစစ်တွေအားလုံးရပ်ပစ်ဖို့ကျွန်တော်တို့ပြည်သူတွေအနေနဲ့တောင်းဆိုခြင်းလေလိုလားခြင်းလေပြီးတော့နံပါတ်2အနေနဲ့ဒီထိုးစစ်တွေရပ်ပြီးတော့တကယ့်နိုင်ငံရေးဖြစ်နဲ့ဖြစ်တည်လာတဲ့ပဋိပက္ခတွေကိုနိုင်ငံရေးစပွေးဝိုင်းမှာဆွေးနွေးနိုင်ဖို့အတွက်အားလုံးပါဝင်လေလက်မှတ်ထိုးဖို့တန်းတူအခွင့်အရေးရဖို့ကျွန်တော်တို့တောင်းဆိုခြင်းလေ
ပင်လုံစာချုပ်ပါအချက်တွေကိုအကောင့်ထည့်ဖို့ဖို့လက်တွေ調査ရမှာအားနည်းမှုတွေရှိနေသေးကြောင်းတွေ့မြင်ရတယ်လို့ရှန်တိုင်းသားဆိုင်အောင်မြင့်ဦးကလည်းအခုလိုထောက်ပြဆွေးနွေးသွားပါတယ်
။ဘီလုံစာချုပ်ကိုဘီလုံစိတ်သက်ပြီးတော့ဘီလုံဂတိကဝတ်ဒါတွေကိုကျွန်တော်တို့ဖော်ဆောင်မယ်ဆိုရင်အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ကျွန်တော်တို့ကြားရတာတော့21ရာစုနဲ့ချိတ်ဆက်ပြီးတော့ဖော်ဆောင်မယ်လို့ကျွန်တော်တို့ယုံကြည်ထားတယ်။ဒါလည်းကျွန်တော်ထောက်ခံတယ်ကျွန်တော်တို့ပြေဝါထောက်ခံတယ်။ဒါနဲ့ကျွန်တော်တို့ဒီကဲလက်တွေ့မှာကကျွန်တော်တို့မတွေ့ရတာဖြစ်တယ်
နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုဆွေးနွေးမှုတွေရှိတဲ့အထက်မှာစစ်မင်းရဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလမ်းကြောင်းနဲ့တွားရမယ့်အခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကအခုလိုရှင်းလင်းပြောကြားခဲ့ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ဝတဲ့ဒီမိုကရေစီဖွဲ့စည်းပုံအခြေခံတူဦးတွေတစ်ခုဖြစ်ဖို့ကျွန်တော်တို့ပြုပြင်နေတာရှိတယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်နောက်တော့လေကျမတို့ရဲ့နိုင်ငံတော်သမရရည်ကြမ်းချိန်ရဲ့နေ့တွန်းကလည်းဒီလိုပဲပြောခဲ့ပါတယ်ချစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပြဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲခြင်းလို့ပြုပြင်ပြောင်းလဲရမယ်ဆိုတာလည်းပါခဲ့ပါတယ်နောက်ဆိုတော့ကျမပြောတဲ့အချက်မှလည်းဒီဟာကိုပြည်လုံးညီလာခံ27ပြည်ထောင်စုညီလာခံရဲ့ရဲမှလုပ်ဖို့ကိစ္စဖြစ်တယ်အဲ့ဒါမှဆိုလို့ရှိရင်ဒါနောက်ဆုံးနဲ့အဓိကကြောင်းဆုံးကိစ္စပေါ့ဒါကျမတို့ဆွေးနွေးနိုင်နိုင်ပြုလို့ရှိလို့ရှိရင်ဒီကျမတကယ်ကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတခုပေါ်လာဖို့အတွက်ဘယ်လိုဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲပြင်သလဲဆိုတာလည်းအဲ့ဒီမှာဆွေးနွေးကြအောင်မှာဖြစ်ပါတယ်။အဲ့တော့ NCA မှာကနေပြီးတော့ပါတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ NCA တဲ့ကအချက်အလက်တွေနဲ့ကိုသဘောမတူလို့ဒီဟာကိုအခြေခံပြီးတော့ညီလာခံထဲမှာပါဝင်မှုမရှိဘူးဆိုလို့ရှိရင်ကျမကတော့ဘယ်လိုမြင်လဲဆိုတော့ NCA ဆိုတာဟာလမ်းကြောင်းတစ်ခုပါပဲဥပမာဆိုလို့ရှိရင်ကျမရဲ့အဓိကဒီနေ့ဒီချိန်တစ်ခါမှာကျမအခုလောလောဆယ်ဟာဒီပင်လုံကိုရောက်ဖို့ပဲပင်လုံရောက်ပြီးတော့ပင်လုံမှာကျမတို့ရဲ့ဒီပြည်တော်စုနေခန္ဓာကိုကျင်းပပြီးတော့တခြားဒီခန္ဓာနဲ့ဆက်နွယ်နေတဲ့အစ္ဆရာတွေကိုရုပ်ဖို့ပဲအဲ့ဒီတော့ကျမဒီကိုလာတဲ့အခါမှာလေမြန်းနဲ့လာမှာလားကားနဲ့လာမှာလားဟယ်လီကော်ပတာနဲ့လာမှာလားဆိုတာဒါကအဓိကမဟုတ်ပါဘူးကျမတို့ကတော့အများဆုံးအဆင်ပြေဆုံးလမ်းတော့ကျမတို့ရွေးလိုက်တာပဲဒါကအများဆုံးအဆင်ပြေဆုံးလမ်းဖြစ်တယ်လို့သတ်မှတ်လို့ကျမတို့ ဒီနေ့တောင်ကြီးရနေပြီးတော့ဒီပင်လုံးကိုဟယ်လီကော်ပတာနဲ့လာတယ်နော်ဒါကျွန်တော်လမ်းတင်တယ်အတိအကျတော့ကျွန်တော်တို့ဒီရောက်ဖို့ပဲအကြောင်းကြောင့်ကြောင့်မလို့ဟယ်လီကော်ပတာနဲ့ပဲတလန်းလုံးလာမယ်ဆိုနေတလန်းလုံးလာမှာပေါ့အဲဒီညနေပဲတလန်းလုံးလာမယ်မဖြစ်မဲ့ကိစ္စဆိုနေလေးနံဒီညနေပဲတလန်းလုံးလာမှာပေါ့ကားနဲ့ပဲတလန်းလုံးလာမယ်ကိစ္စဆိုနေကားနဲ့တလန်းလုံးလာမှာပေါ့အရေးကြီး ဒီကနေ့ခန္ဓာကိုအားလုံးစုဝေးပြီးတော့ကျင်းပနိုင်မှာဒါအဓိကပဲပြီးတော့ကျမကပြောချင်တာအဓိကဟာကျမတို့20တက်ရာစုနှစ်ပြင်လုံးနေမှာပြင်လုံးကြီးလာကနေမှာပါဝင်ပြီးဆွေးနွေးဖို့ဟာအဓိကပဲဒီနိုင်ငံဖြစ်တဲ့ NCA ဒါအခုလက်မှတ်မထိုးထားတဲ့အဖွဲ့တချို့ပါပါတယ်ဒီ NCA ကိုရေးတဲ့အချိန်မှာကျမတို့အဖွဲ့မပါခဲ့ဘူးဒါပေမဲ့ကျမတို့ကဒါဟိုအဓိကမဟုတ်ဘူးလို့ပဲကျမတို့လက်ခံအဓိကကတော့20တက်ပြင်လုံးကြီးလာကဖြစ်ဖို့ကျမတို့အားလုံးတိုင်းသားလူမျိုးများအားလုံးလက်ခံနိုင်တဲ့ခိုင်မြဲမဲ့ဖက်ဒရယ်ဒီမိုကရေစီတည်ထောင်စုကြီးထူထောင်ဖို့ဒါဟာဒီဟာလုပ်ဖို့အတွက်ကျမတို့20တက်ပြင်လုံးကိုကျင်းပမယ်
ဒီ NCA ဟာကျမတို့ကနေပြီးတော့ဆက်ခံခဲ့ရတဲ့အမွေဒီဟာကိုကျမတို့ရအောင်လုပ်မိပါလေအမွေလို့ပေါ့ဒါမိပါတော့မဟုတ်ပါဘူးအရင်တုန်းကတော့ကျမတို့ဆက်ခံခဲ့တာတခြားဆိုအရင်ဆိုရပါတော့အဲ့တော့ဘယ်လိုပဲပြောပြောအမွေကိုမိသားစုထဲမှာတောင်မှကိုမွေးပြထားတဲ့အမွေကိုတော့ပေါ့အောင်လုပ်တဲ့လူရှိတယ်ကြုံပြီးတော့ပြောက်ွယ်သွားအောင်လုပ်တဲ့လူရှိတယ်ဒါကိုပုံမှန်လေးတည်တယ်မိဘပုံမှန်ယူရတည်တ
ไปผิดแต่ถ้าตาวิไม่อยู่หมู่แกเออย่าแกอหมูกูอ่ะนี่ปรอก้าวซ้องพี่อ๋องลงมั้ยโตปွားลงมั้ยจีว้างลงมั้ยถ้าจม้ารู้ไอ้ตาวิเออจม้ารู้ล่ะเปียสิปอเนาะอยี้จีราတော့จม้าก็တော့ဒီคนเนี่ยไปပြောมาเว้ยญีรากันเนี่ยโอ๋ဝင်มาဝင်ပြီးတော့ကိုလိုချင်တာယူအဲ့ထည့်ကနေတောင်းပါကိုကုတ်ကိုယုံကြည်ပါကိုလိုချင်တဲ့ကိုရဲ့တောင်းဆိုချက်တွေဟာမှန်ကန်လို့ရှိရင်ပြည်သူလူထုရဲ့ထောက်ခံမှုရှိလို့ရှိရင်မရစရာအကြောင်းဘာမှမရှိပါ
ဒါပြင်21ရာစုပင်လုံညီလာခံမှာတိုင်းနာနဲ့နှစ်ကိုင်အဖွဲ့အားလုံးပါဝင်ခွင့်ရဖို့လမ်းတွေအားလုံးကိုအမြဲဖွင့်ထားကြောင်းဒေါက်ဆန်းစုကြည်ကပင်လုံငင်းငယ်ဤစကားဝိုင်းမှာပြောဆိုသွားခဲ့ပါတယ်ရှင်